Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2025ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ UA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဝက်မှာ Radio Light to Beta နဲ့နားထောင်နိုင်သလိုအစီအစဉ်အပြည့်ကိုလည်း Jodu Slaughter TV UA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
Israel နဲ့ Hamas အကြားအပြည့်ရသဘောတူညီချက်ရပ်ပိုင်းအတွင်ထွက်ပေါ်လာနိုင်ခြင်းရှိနေပါတယ်။2023 January 6ရက်လွတ်တော်စီနီမိုမှာအကြမ်းဖက်ဂျူးလွန်သူတွေကတော့လူငယ်ခွင့်ပေးမှာမဟုတ်ဘူးလို့ American ရွေးကောက်ခံသူသမ္မတ Vance ကပြောပါတယ်။ American အနောက်ခြမ်း California မှာတော့လေတိုက်နှုန်းမြင့်လာလို့တော်မီပိုဆိုးလာနိုင်ခြင်းရှိတယ်လို့ FEMA အုပ်ချုပ်ရေးမှူးကပြောနေပါတယ
်။အဲ့လိုသတင်းတွေပြီးမှာတော့ကိုရီးယားဇာလံတွဲတွေကိုကြည့်လို့ရှိရင်စိတ်ကြမ်းမာရေးဘလူးများဖြစ်နိုင်ပါတယ်လေ။ဒါကိုတင်ပြပါမယ်။ဒါပြင်ဗမာရဲ့ဥပဒေကပိတ်ဆို့အရေးယူမှုတွေနဲ့ဘလို့အဆုအဆက်ဆက်ရှိနေတယ်ဆိုတာကိုလည်းဒီမိုကရေစီဆွေးနွေးကမှကြားကြမှာပါပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာလက်စစ်မီပြတနာ ISP မြန်မာရဲ့မှတ်စုများမှာမြန်မာပြည်အလဲပိုင်းကတရုတ်စီမံကိန်းတွေအကြောင်းပြင်မြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုလည်းကြည့်ရှုနားဆင်နိုင်ကြရပါမယ်ခုရင်ဆုံးတော့ဒီကနေ့နဲ့ထိတိုင်းအောင်သတင်းတွေကိုကိုသားညူကပြောပြပါမယ်
ဟမတ်စ်တို့ဖမ်းထားတဲ့ဒဇဂန်တွေလူမျိုးရေးအပါအဝင်အစ္စရေးနဲ့ဂါဇာကြားမှာအပြည့်အဝသဘောတူညီချက်တရက်ရပိုင်းတွင်ထွက်လာနိုင်ခြင်းရှိတဲ့လက္ခဏာတွေမြင်နေရပါတယ်။အစ္စရေးထိတ်တန့်စင့်လူညုံရေးကုစရေးအဖွဲ့တစ်ဖွဲ့ကာတာ၊အီဂျစ်၊အမေရိကန်တာဝန်ရှိသူတွေနဲ့စကားပြောဖို့ကာတာနိုင်ငံကိုရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ယုံပြောခွင့်ရသူကပြောပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တာဝန်ကအနားယူပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတဂျန်သစ်စာဆိုပြီးတော့တာဝန်ယူမဲ့ရက်မတိုင်ခင်မှာပဲသဘောတူညီချက်တရရလာဖို့အတွက်ကြိုးစားနေကြတာပါ15လကျော်ကြာတဲ့စစ်ပွဲကိုရပ်ပြီးတော့ကြံနေတဲ့ဒဇဂန်98ဦးလွတ်မြောက်လာရေးအတွက်သဘောတူညီချက်တရရဖို့အတွက်အလွန်အလွန်ကိုပဲနှိစက်လာပြီလို့သမ္မတဘိုက်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan က CNN ရုပ်သံကိုပြောပါတယ်အစိုးရတာဝန်ယူနေတုန်းမှာပဲဒီသဘောတူညီချက်တရမဖြစ်ဖြစ်အောင်ရရေးမနာမနေဆောင်ရွက်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းသူကပြောပါတယ်ဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးနဲ့သမ္မတဘိုက်ဒန်တို့ဖုန်းစကားပြောခဲ့ကြတယ်လို့လည်းသမ္မတအင်ပီရိုကဆိုပါတယ်အသေးစိတ်ကတော့မပြောပါဘူးဒိုဟာဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့သမ္မတကိုနေ့စဉ်မပြတ်ဆင်ခံနေတယ်လို့အမျိုးသားလူညုံရေးချန်ပီဆူလီဗန်ကပြောပါတယ်အစ္စရေးနဲ့ဟာမတ်စ်တို့ကြားတွေ့ဝိုက်ညှိနှိုင်းမှုတွေမှာတိုးတက်မှုတချို့ရနေတယ်လို့လည်းသူကပြောပါတယ်ရွေးကောက်ပွဲရလဒ်ကိုပြန်လည်မှုစူးစမ်းခဲ့တဲ့2021ဇန်နဝါရီလ6ရက်လွှတ်တော်စီးနင်းမှုမှာအကြမ်းဖက်မှုတွေဒီမှာပါဝင်ပတ်သက်နေသူတွေလူငင်းခွင့်ပေးဖို့အတွက်မသင့်ဘူးလို့ရွေးကောက်ခံဒုတိယသမ္မတ GD Vance ကပြောလိုက်ပါတယ်။ငင်းငန်းစွာဆနာပြသူတွေကိုလူငင်းခွင့်ပေးတဲ့ပေမဲ့အဲ့ဒီနေ့တုန်းကအကြမ်းဖက်မှုတွေမှာပါဝင်ကျူးလွန်တာရှိရင်တော့လူငင်းခွင့်ပေးလို့မရဘူးလို့ GD Vance က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောတာပါ။ဒါပေမဲ့လည်းတချို့အမှုတွေအပြစ်ရှိမရှိအဖြူမဲမကွဲတဲ့ကိစ္စရပ်တွေလည်းရှိတယ်လို့သူကဆိုပါတယ်။သမ္မတဘိုက်ဒန်နိုင်ရခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲကိုလွှတ်တော်ကအတည်ပြုပေးဖို့အတွက်လုပ်နေတဲ့အချိန်မှာ2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာဒီဆနပြလူအုပ်ကလွှတ်တော်ကိုစီးနင်းတဲ့နောက်အထီးကရုံးပုံစံဖြစ်ပြီးတော့ရဲရရှိတရားကြောထိခိုက်ဒဏ်ရာလွှတ်တော်မှတ်တွေလည်းလွှတ်တော်တွေကိုပုံရှောင်ခဲ့ကြရပါတယ်။အဲဒီအမှုအတွက်လူပေါင်း1500ကျော်ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားပါတယ်။အကြမ်းဖက်ဖျက်ဆီးမှုတွေမှာမပါတဲ့လူရာကဏ္ဍကိုတော့လွှတ်တော်တွေတရားမဝင်ကြွကြော်ဝင်ရောက်မှုနဲ့ဆွဲချက်တွေတင်ခဲ့ပါတယ်။ကျန်သူတွေကိုတော့ရဲရရှိတွေကိုတိုက်ခိုက်တာအပါအဝင်ရာဇဝတ်ပြစ်မှုတွေနဲ့ဆွဲချက်တင်ထားတာပါ။ဇန်နဝါရီလ6ရက်အမှုတွေတဲအကြမ်းဖက်မှုတွေကျူးလွန်သူတွေကိုလူငင်းခွင့်မပေးဘူးလို့ Fox သတင်းဌာနမှာ Vance အခုလိုပြောတဲ့ပုံမှာဝေဖန်ချက်တွေလည်းရှိပါတယ်။ဒီပုံမှာ Vance က X လူမှုမီဒီယာကနေတုံ့ပြန်ရမှာအမှုတစ်ခုချင်းအလိုက်ကိုပြန်ပြီးတော့စစ်ဆေးသွားမယ်လို့ရွေးကောက်ခံသမ္မတ Trump ပြောခဲ့တာကိုပြန်လည်ရည်ညွှန်းပြောဆိုထားပါတယ်။အမေရိကန်ပြည်တော်စုရဲ့နောက်ချမ်းကယ်လီဖိုးနီးယားဒီ Los Angeles မှာလောင်ကျွမ်းနေတဲ့ Tommy ဟာလေတိုက်နှုန်းမြင့်လာတာကြောင့်လာမယ့်ရက်တွေမှာပိုဆိုးလာနိုင်ခြင်းရှိတယ်လို့အမေရိကန်ရေးပေါ်စီမံခန့်ခွဲရေးဌာနထိတ်တန့်တောင်းရှိသူတူကသတိပေးလိုက်ပါတယ်။လေပြင်းကပိုပြီးတော့ပြင်းထန်လာပြီးအန္တရာယ်ဖြစ်လာဖို့ရှိတယ်လို့ FEMA ပြည်တော်စုရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနရဲ့အုပ်ချုပ်ရေးမှူး Daniel Criswell က CNN ရုပ်သံနဲ့မြန်မာကမှပြောဆိုပါတယ်။လေကြောင်းကဘယ်ကိုဥတည်နေတယ်လဲဆိုတာမသိနိုင်ဘူးလို့လည်းသူကပြောပါတယ်။မီးကူးဆက်မှုတွေဟာကျယ်ပြန့်လာပြီးတော့အဲလီမြို့ရဲ့အထင်ကြီးနေရာတွေနဲ့လူရည်ထူထပ်တဲ့နေရာတွေကိုပါအနေဖြစ်လာမှာဒေသတာဝန်ရှိသူတွေကစိုးရိမ်နေတဲ့အကြောင်းပြောနေကြပါတယ်။တော်မီကနေပြီးတော့ကူးဆက်တဲ့ဒီကျယ်ပြန့်လာတဲ့မီးလောင်မှုကြောင့်သေဆုံးသူ16ဦးထိရှိသွားပြီဖြစ်ပြီးတော့နောက်ထပ်ရုပ်လောင်းတွေထပ်တွေ့မလားဆိုပြီးမီးလောင်မြင်တဲ့မှာရှာဖွေရေးတွေလည်းလုပ်နေကြပါတယ်။ ဒီဖြစ်ပျက်ကိုကြည့်ပြီးအရင်တော့ကတစ်ခါမှမကြုံခဲ့မမြင်ခဲ့ဘူးတဲ့စစ်ပွဲဇုံတွေကိုရောက်သွားတယ်လို့မျိုးခံစားရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကုစားပြုအထက်လွှတ်တော်မတ်အဒမ်ရှရပ်က CNN ကိုပြောပါတယ်အခုကြုံရတဲ့ကယ်လီဖိုးနီးယားတော်မီဟာဆုံးရှုံးမှုပမာဏနဲ့ကျေပြတ်မှုအရကြည့်ရင်အမေရိကန်သမိုင်းမှာအဆိုးဆုံးသဘောကပ်ပြီးဖြစ်မယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးက NBC ရုပ်သံကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တန်ကနေပြီးတော့ထေတန်းရောက်နေတဲ့ကသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံဆူယာတစ်ဟာအပြုသဘောခြိမ်းခြံရေးဆောင်ရွက်လာတာတွေ့ရတယ်လို့ဆော်ဒီအာရေဗျနိုင်ငံရဲ့ဝန်ကြီးဖိုင်ဆယ်ဘင်ဖာဟန်အယ်ဆော့ကတင်းဝန်ဒီနေမှာပြောပါရယ်ဆီးရီးယားနိုင်ငံအနာဂတ်နဲ့ပတ်သက်ပြီးတော့ညီလာခံတရက်ကိုဆော်ဒီနိုင်ငံကအင်ရှင်ဖြင့်ကျင်းပနေပြီးတော့ဥရောပနဲ့အရှေ့လေပိုင်းဒေသထိတ်တန်းတန်တမာတွေတယောက်နေကြပါရယ်ပြီးခဲ့တဲ့လကဆီးရီးယားနိုင်ငံမှာအာနာရှင်ဘတ်ရှာအယ်အာဆတ်ကိုဖျောက်ချပြီးဆီးရီးယားရဲ့အနာဂတ်အတွက်နိုင်ငံတကာညီလာခံတရက်ကိုအခုပြုလုပ်နေကြတာပါဆီးရီးယားနိုင်ငံရေးကိစ္စကိုဆီးရီးယားတွေပါဝင်မှုနဲ့စောင်းနေတာဖြစ်ပါတယ်လို့ဆော်ဒီနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အဲဒီစီးဝေးမှာဆီးရီးယားအတွင်းကူးပြောင်းရေးအစိုးရရဲ့နိုင်ငံရဲ့ဝန်ကြီးအဆတ်အယ်ရှာဘနီလည်းတက်ရောက်တယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံတည်ငြိမ်ရေးအတွက်ဆီးရီးယားရဲ့အတွင်းကူးပြောင်းရေးအစိုးရကစောင်းရမှုတွေအပေါ်မှာဆော်ဒီနိုင်ငံရဲ့ဝန်ကြီးကချီးကျူးပြောဆိုပြီးတော့ဆီးရီးယားဟာဒေသအတွက်ချင်းချောက်မှုတရားမဖြစ်စေရဘူးလို့လည်းဆိုပါတယ်။တရုတ်တဲ့နိုင်ငံတကာထိတ်တန့်တန်တမာတွေထဲမှာတော့တူရကီနိုင်ငံကြီးဝန်ကြီး၊ဗြိတိန်နိုင်ငံကြီးဝန်ကြီးနဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလထုကုစလေတို့ပါဝင်တယ်လို့ဥရောပသတင်းတွေမှာဖော်ပြပါရယ်။ဆီးရီးယားနိုင်ငံပြန်လည်ထူထောင်ရေးအတွက်ဆီးရီးယားပေါ်အရေးယူတန်ခတ်မှုတွေပြန်ရုပ်ဖို့လဲဆော်ဒီနိုင်ငံကြီးဝန်ကြီးကအစည်းအဝေးပြီးမှတောင်းဆိုခဲ့ပါရယ်။ဘောတက်ပင်လယ်ပြင်မှာပင်လယ်ရေအောက်ခြေကမ်းအဆောက်အုံတွေဖျက်ဆီးခါရာကိုစောက်ရှောက်ကာကွယ်တည်တဲ့ NATO အဖွဲ့ရဲ့လူညိုရေးဆောင်မှုတွေအတွက်ဆွီဒင်နိုင်ငံကစစ်သမော3စီးဆစ်လွတ်ပေးမယ်လို့ဆွီဒင်အစိုးရကကြေညာပါရယ်။ဒါအပြင်စောက်ကြည့်ထောင်လန်းဖို့အတွက်ဆွီဒင်စစ်တပ်ကနေပြီးတော့ ESC 890လေယာဉ်ကိုလည်းဆင်လွတ်ပေးမယ်လို့ပြောပါရယ်။ဆွီဒင်ကန်ဟူဆန်တောက်ကလည်းကန်ဟူဆန်စောက်တပ်ကလည်းဘော်တစ်ဒေသစောက်ကြည့်ရေးအတွက်တမော၄စီးကိုဆင်လွတ်ပေးပြီးတော့တမော9စီးအသင့်အနေထားမှာရှိစေရမယ်လို့လည်းဆိုပါရယ်။ဆွီဒင်နိုင်ငံဟာမနှစ်မတ်လကပဲ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာတာပါ။အဲဒီနောက်ဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်ပါရယ်။ယူကရိန်းကိုရုရှားကကျူးကျော်ဆစ်ဖြစ်တဲ့နောက် NATO အဖွဲ့ဝင်တွေသူတို့အသီးသီးဖြစ်လာတာပါ။NATO အဖွဲ့ဝင်နိုင်ငံဖြစ်တဲ့ NATO အဖွဲ့ကြီးရဲ့ကာကွယ်တပ်တွေမှာဒါဟာပထမဆုံးချိန်ထက်ဝမှုဖြစ်တယ်လို့ဆွီဒင်ဆိုရကပြောပါရယ်။ Nordic Baltic နဲ့ဥရောပအလယ်ပိုင်းတိုက်ပြည်တွေကြားပင်လယ်ရေအောက်ကေဘယ်ကြိုးတွေပိုက်လိုင်းတွေဟာကုန်သွယ်ရေးစွန့်ရအတွက်ရေးပါလို့ပဲတချို့အခြေအနေတွေမှာတော့ရုရှားပေါ်စွန့်ရမိခိုမှုလျှော့ချရေးအတွက်လည်းရေးပါပါရယ်။အာဖဂန်တာလီဘန်ဆိုရဟာလိန်ခွဲခြားမှုတွေကိုကျူးလွန်နေတာမို့မွတ်စလင်ခေါင်းဆောင်တွေအနေနဲ့သူတို့ကိုတရားဝင်မှုမပေးဖို့ Nobel ဆုရှင်အမျိုးသမီးရေးတက်ကြွလှရှားသူမာလာလာရုရှားဆိုင်ကတိုက်တွန်းပါရယ်။ပါကစ္စတန်နိုင်ငံကအင်ရှင်ဖြစ်လက်ကန်ကျင်းပနေတဲ့ကမ္ဘာထဝမွတ်စလင်အတိုင်းဝန်းကြားဒီမင်းကလေးငယ်တွေပညာရေးဆိုင်ရာနိုင်ငံတကာညီလာခံပိတ်ပွဲမှာမာလာလာရုရှားဆိုင်ကမိကွန်ပြောဆိုတာပါ။အာဖဂန်အမျိုးသမီးတွေကိုပညာရေးနဲ့အလုပ်ကင်ပိုင်းမှာတင်းကျပ်ပိတ်ပင်ထားတဲ့တာလီဘန်ဆိုရကိုသူမကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်။ပြီးခဲ့တဲ့3နှစ်ခွဲအတွင်းတာလီဘန်တွေဟာအာဖဂန်အမျိုးသမီးငယ်တဦးချင်းစီရဲ့အခွင့်အရေးတွေကိုဖျက်ဆီးပစ်နေတယ်မွတ်စလင်တွေရဲ့ယုံကြည်ကိုးကွယ်မှုကိုလက်နက်တွေသုံးပြီးတော့စင်ကြီးပေးနေတယ်လို့ပြောပါတယ်တာလီဘန်တွေဟာအမျိုးသမီးတွေမင်းကလေးငယ်တွေကိုလူမြင်ကွင်းမှန်သမျှကနေဖျောက်ဖျက်ပစ်နေပြီးတော့လူဖွဲ့စည်းကနေဖျက်ထုတ်နေတယ်လို့သူမကအပြစ်တင်ပါတယ်တာလီဘန်တွေဟာအမျိုးသမီးတွေကိုလူရယ်လို့မမြင်မနဲ့သူတို့ရဲ့ရာဇဝတ်မှုတွေကိုလည်းဘာသာရေးနဲ့ယဉ်ကျေးမှုကိုသုံးပြီးတော့ဖုံးအုပ်ထားကြတယ်လို့ဆိုပါတယ်2021ဒီဩဂတ်စ်လတာလီဘန်တို့အာဏာရလာတဲ့နောက်ရှာရီယာလို့ခေါ်တဲ့အစ္စလာမ်ဥပဒေသုံးပြီးတော့တင်းကျပ်မှုတွေသူတို့လှုပ်လာတာပါအမေရိကန်ပြည်သူကတော့ဒါကိုလိမ်ပန်းဆိုင်ရာခွဲခြားနှိပ်စက်မှုဆိုပြီးတော့သတ်မှတ်ထားပါတယ်ခင်ဗျာ
သတင်းတွေကိုကုသညူကကြေညာပေးခဲ့တာပါအခုတော့သုံးသက်ချက်သတင်းစောက်ပါတဲ့ပုံကိုတင်ပြပါမယ်ကိုရီးယားကေဒရာမာဇလန်တွဲတွေကိုကမ္ဘာတဝန်းမှာကြည့်ရှုနေကြတာပါဒီလိုရုပ်ရှင်ဇလန်တွဲ series တွေကိုကြည့်တာစိတ်ကျမ်းမာရေးပေါ်ဘလို့သက်ရောက်ပါတယ်ပညာရှင်တူကတော့စိတ်ကျမ်းမာရေးကိုခေါင်းမှုစေတယ်လို့ဆိုပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးအလိမ်မာကပြောပြပေးမှာပါ
ကိုရီးယားရုပ်ရှင်ဇလန်တွဲ Squid Game ရုပ်ရှင်ဒါပါမဟုတ် Crash Landing on You ရုပ်ရှင်လိုမျိုးကိုရီးယား K-drama ဇလန်တွဲတွေကိုမလွတ်တမ်းအသေးဆွဲကြည့်တယ်ဆိုရင်တော့ဒါကစိတ်ကျမ်းမာရေးအတွက်ပိုကောင်းစေတယ်လို့ကိုရီးယား American ပညာရှင်တူကသတင်းကောက်ပါလိုက်ပါတယ်ရုပ်ရှင်ထုတ်လုပ်မှုအဆင့်မြင့်မာတာထိတဲ့တရုတ်ဆောင်တွေနဲ့ဆွဲဆောင်မှုရှိတဲ့တရုတ်ဆောင်ကျဲပွင့်တွေဒီရုပ်သံဇလန်တွဲတွေနဲ့ပါဝင်တာကတောင်ကိုရီးယားရုပ်ရှင်ကြည်လုံးကိုဒီကမ္ဘာလုံးရဲ့ထိတ်ဆုံးတွန်းပို့စေနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒါကလူတွေကိုဆွဲလန်းစေတဲ့အကြောင်းရင်းများစွာရှိတယ်လို့ကုထုံးပညာရှင်ဂျီယန်ချန်ကဆိုပါတယ်။ကမ္ဘာမြေကြီးပြိုကွဲဝမ်းနည်းခြင်းကနေအချစ်သက်ရဲ့ပျော်ရွှင်မှုအထိအရာအားလုံးကိုကင်တွယ်ဖြည့်ရှင်ပေးနိုင်တဲ့စိတ်ကူးရင်ဆက်ဆက်ဇလန်းစကွက်တွေပါတဲ့ကိုရီးယားဒရာမာဇလန်းတွဲတွေကိုကြည်ချင်းကလူတွေရဲ့ကိုယ်ပိုင်ခံစားချက်တွေဒါမှမဟုတ်စိတ်ထန်ရာတွေကိုပြန်လည်ဆက်သွယ်ပေးနိုင်ပြီးတော့ကိုရီးယားထုံးတမ်းဆိုင်ရာအကြောင်းအရာတွေကိုကြော်လွန်နိုင်တဲ့ကုသခြင်းဆိုင်ရာအားသာချက်ကိုလည်းပေးတယ်လို့လည်းသူကဆိုပါတယ
် Because the messages in Korean dramas are universal.You take out obviously the traditional Korean norms, but you still have a family that you're seeing. We all have families. You still have family pressures. We all have family pressures. Family expectations.
ကျွန်တော်တို့အလုံးမှာမိသားစုဖီအားတွေမျောလင့်ချက်တွေမိသားစုပြိပခါတွေနဲ့စိတ်ဒဏ်ရာတွေရှိကြတယ်လေ။ကိုရီးယားရုပ်ရှင်ကပေးတဲ့ message တွေကရုပ်ရှင်ပါတယ်
ကုထုံးပညာရှင်ဂျီအန်ချန်ဟာတောင်ကိုရီးယားနိုင်ငံဆိုးမြို့မှာမွေးဖွားခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာကြီးပြင်းခဲ့သူဖြစ်ပါတယ်။ငယ်ငယ်ကကိုယ်စိတ်ကိုစစ်စစ်ဆက်နားမလည်တက်ခဲ့တဲ့အခြေခံအကြောင်းရင်းနဲ့ပြန်လည်ဆက်သွယ်နိုင်စေဖို့ဒီကိုရီးယား K drama ရုပ်ရှင်တွေကသူ့ကိုအထူးအထောက်အကူဖြစ်စေခဲ့တာ
ပါ။ But mental health is how you're feeling, how you relate to others, psychologically how your brain has been impacted by things.
စိတ်ကြမ်းပါရေးဆိုတာကိုဘလို့ခံစားရလဲတခြားသူတွေနဲ့ဆက်ဆံပုံစိတ်ပိုင်းဆိုင်ရာကိုအုံနှောင်းကတခြားအရာတွေပေါ်ဘလို့တက်ရောက်မှုရှိလဲအဲ့ဒါကစိတ်ကြမ်းပါရေးပါအဲ့ဒါကိုကိုရီးယားဒရာမာရုပ်ရှင်မှာကျမတို့တွေ့ရပါတယ်
ကဘာလုံးဆိုင်ရာ K drama ကြည့်ရှုသူအရေအတွက်ဟာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းတရှိန်တို့တိုးတက်လာခဲ့ပြီးတော့ကယောဂါကာလာအတွင်းနိုင်ငံရဲ့ခြားကနေရုပ်ရှင်ကြည့်ရှုသူအများအပြားအပါအဝင်အထူးသဖြင့်အမေရိကန်ပြည်ထောင်စုလိုအဓိကဈေးကွက်တွေမှာကိုရီးယားရုပ်ရှင်ဇလန်းတွဲတွေအဖြစ်ပြောင်းသွားခဲ့တယ်လို့လုံခဲဆိုင်ရာအချက်လက်တွေအရသိရပါတယ်2019ခုနှစ်ကနေ2022ခုနှစ်အတွင်း Netflix ရုပ်သံလိုက်မှာကိုရီးယားဘာသာရုပ်ရှင်ဇလန်းတွဲကြည့်ရှုမှုနှုန်းက6ဆဒေါ်လာပြီးတော့ကိုရီးယားစီရီတွဲတွေကအခုခါမှာလူကြည့်အများဆုံးရုပ်ရှင်တွေဖြစ်လာခဲ့ပါတယ်2020ခုနှစ်မှာထွက်တဲ့ It's Okay to Not Be Okay ကိုရီးယားရုပ်ရှင်စီရီကြည့်ဖို့အမေရိကန်ကျောင်းဆရာမ Jenny Berry ကိုတကယ်ချင်းတယောက်ကပြောတာမို့မိသားစုစာပနာပွဲမှာပဲဒီရုပ်ရှင်ကိုရှာခဲ့ပါတယ်အဲ့ဒီရုပ်ရှင်ကြည့်တာကခက်ခဲတဲ့အခြေတွေကနေသူ့ကိုကူညီပေးလိုက်မယ်လို့သူကမျှော်လင့်ခဲ့ပါတယ
် There was something about it the way that this culture dealt with you know trauma mental depression
ဒီကိုရီးယားရုပ်ရှင်ဇလန်းတွဲတွေကစိတ်ဒဏ်ရာနဲ့စိတ်ပိုင်းဆိုင်ရာစိတ်တက်ကြတာတွေကိုကင်တွယ်ဖြည့်ရှင်းပေးနိုင်တဲ့နည်းလမ်းတစ်ခုခုတော့ရှိပါတယ်ကျွန်မတို့တော့ကိုရီးယားရုပ်ရှင်ကြည့်တာကိုဆွဲလန်းနေပါပြီ
Berry High is okay to not be okay ရုပ်ရှင် series ကြည့်ပြီးကလေးကကိုရီးယား K drama ရုပ်ရှင်စကားပေါင်း114ကားကိုကြည့်ရှုခဲ့ပြီးတော့အင်္ဂလိပ်ဘာသာနဲ့ရိုက်ကူးထားတဲ့ရုပ်ရှင်ဇလန်းတွေကိုမကြည့်ဖြစ်တော့ဘူးလို့သူကဆိုပါတယ်။ခရီးသွားအဖွဲ့ဝင်တူဦးလည်းဖြစ်အမေရိကန်နိုင်ငံသူ Aaron McQuay ကတော့စေကျော်သက်အရွယ်ကလေးကစိတ်ကြယောဂခံစားခဲ့ရပေမဲ့ K drama ရုပ်ရှင်ကားတွေကသူ့ရဲ့ယောဂလက္ခဏာတွေကိုသက်သာစေဖို့ကုကြီးကုသပေးနိုင်ခဲ့တယ်လို့သူကဆိုပါတယ်။ကေဒရာမာရုပ်ရှင်ဇလန်းတွဲတွေကိုဆွဲလန်းတာဟာစိတ်ကြမ်းပါရေးကိုအထောက်အကူပေးနိုင်တဲ့ဆိုရဲယူဆချက်ကယုံကြည်နိုင်ဖို့ဝေးလို့နေသေးပေမဲ့ဒါကဆယ်စုနှစ်များစွာကြာကလေးကစိတ်ပိုင်းဆိုင်ရာကုထုံးဆိုင်ရာအကြံပြုချက်ဖြစ်တယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်1940ပြည်လုံးနှစ်တွေကပထမဆုံးတုံခဲ့တဲ့အလူပြည်သားကုထုံးဟာအစာပိုင်းမှာတော့လူနာတွေကိုပကြီးဆွဲခိုင်းတာပါခဲ့ပေမဲ့တခြားအလူပြည်သားလှုပ်ရှားမှုတွေကိုပါပေါင်းဆက်ပါဝင်လာစေခဲ့ပါတယ်ကိုရီးယားရုပ်ရှင်ဇလန်းတွဲတွေကြည့်ဖို့ဆရာဝန်ကညွှန်ကြားဖို့မဖြစ်နိုင်ပေမဲ့လူနာအခြေအနေနဲ့ပတ်သက်တဲ့ရုပ်ရှင်စီးရီးဇာတ်နာမည်တစ်ခုကိုအကြံပြုပေးမယ်ဆိုရင်တော့အထောက်အကူဖြစ်စေနိုင်တယ်လို့ဆိုးမျိုးကစိတ်ရောဂါကူဆေးကအကြီးကဲအင်ဆူဂျန်ကဆိုပါတယ်ရှင်ကျွန်မလေးပါပ
ါမတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာ ကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါမယ်။ AmericanRepublican လွတ်တော်အမတ်အများစုထောက်ခံထားတဲ့မြန်မာစစ်တပ်ဝန်ကမှုရှိရေးဘာမာအက်ဥပဒေဟာရွေးကောက်ခံသမ္မတ Republican သမ္မတ Donald Trump အစိုးရလက်ထက်မှာပိုပြီးအားကောင်းတော့ဘဲရှိတယ်လို့ American စစ်တပ်အငြိမ်းစားဒုတိယဗိုလ်မှူးကြီး Dr. မီမီဝင်းဘတ်ကသုံးသပ်လိုက်ပါတယ်။မိုင်းချင်းနိုင်ငံက Zoom ကနေမေးမြန်းထားတာပါ။
ဆိုအခုဟိုမေးချင်တာပေါ့နော်ဒီနောက်ဆုံးကဒီ American ပြည်ထောင်စုမှာအခု American ကနေပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့ Midel ဒီ company ကိုပေါ့လေသူတို့တန်ခတ်အရေးယူလိုက်တယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဘာမှမဖြေခင်ပေါ့နော်ပထမဆုံးပြောဖို့လိုအပ်တာကဒီနေ့တုံးသက်သွားတဲ့ဥစ္စာတွေအားလုံးကပေါ့နော်ပုဂ္ဂိုလ်တယောက်အနေနဲ့တုံးသက်သွားတာပါဘယ်အဖွဲ့ကမှကုစားပြီးပြီးတော့တုံ့တက်သွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ်။အဲ့ဒီတော့တော်တော်တော်မှနောက်ကျနေတယ်ပေါ့နော်ဒီ sanction ကစောစောစီးစီးတွေကလုတ်ဖို့လိုအပ်တယ်။ဘာလို့ဆိုတော့တည်တဲ့အချိန်မှာအဲ့ဒီဥစ္စာကစစ်တပ်ရဲ့ဗာလဲဝင်ငွေတစ်ခုနော် Mytel ကိုသုံးချပြီးတော့လုတ်တယ်နောက်ပြီးတော့စစ်တပ်ရှိနေဒီ communication ကိုပေါ့နော်ဒီ company တွေသုံးပြီးတော့သူတို့တွေကဒီက weaponize လုပ်ထားတယ်ပြည်သူလူထုကိုဘယ်လိုဟိုဒီ mytel ကိုအသုံးချပြီးတော့ဗနောပြည်သူလူထုကိုဖိနှိပ်တာတွေဝင်နေနေလုပ်တာအဲ့ဒီဥစ္စာသုံးထားတယ်ဆိုတော့လေအဲ့ဒီဒီ sanction ဆိုတဲ့ဥစ္စာဟိုအရေးပါတယ်လို့ပြောလို့ရတာပေါ့ရ
ဒီလို American အစိုးရဘက်ကဒီမြန်မာနဲ့ပတ်သက်ပြီးတော့သူတို့ sanction တွေပိတ်ဆို့အရေးယူမှုတွေကိုပြစ်မှတ်ထားတာအထူးသဖြင့်ပြစ်မှတ်ထားပြီးတော့ဒီစစ်ကောင်စီနဲ့ဗိုလ်ချုပ်တွေနဲ့ပတ်သက်တဲ့ဒီစီးပွားရေးလုပ်ငန်းတွေဒီတခြားဟိုဝင်ငွေရတဲ့လုပ်ငန်းတွေကိုဟိုပိတ်ဆို့အရေးယူတဲ့ဟာတွေကဒီဘာမှအပ်ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပို့ပြီးတော့ထိရောက်လာတာလားဒီပိတ်ဆို့အရေးယူမှုပေါ်မှာဘာမှအပ်ကဘယ်လိုပတ်သက်မှုရှိမလဲရှင်
ဟုတ်ပြီ။ဟို Burma Act နဲ့ဒီစားပါလေ။ကြက်ဥနဲ့ကြက်လိုမျိုးပေါ့နော်။ကြက်မလိုမျိုး။ဘာလို့လဲဆိုတော့ဒီဒီဥစားမူဝါဒတွေဖြစ်လို့လေ Burma Act ထဲမှာအဲ့ဒီမူဝါဒတွေကိုသူတို့ထည့်ထားတာ။ Burma Act ထဲမှာဒီအချက်လက်တွေထည့်လိုက်လို့အတွက်နော်ဒီဥစားပိုပရ institutionalize ဖြစ်သွားရပေါ့နော်။ဒီဥစားနဲ့ပတ်သက်ပြီးတော့ဒီ sanction တွေနဲ့ပတ်သက်ပြီးတော့အဲ့ဒီ sanction တွေကလည်းအရေးကြီးရယ်။ဒီဥစား international pressure ကိုလုပ်တယ်။ခုနပြောသမဲ့သူတို့ဝင်ငွေတွေကိုဖြတ်တောက်တယ်။ဒါ logistics နဲ့ဆိုင်တယ်ပေါ့နော်။စစ်တပ်ရဲ့ logistics ကိုဖြတ်တောက်တာ။နောက်ပြီးတော့စစ်တပ်ရဲ့ legitimacy ကိုလည်းထိခိုက်တယ် right အခုအချိန်မှာစစ်တပ်ကအရင်ပဲ legitimacy အရင်လိုချင်တယ်အဲကြောင့်မလို့လဲသူတို့ဒီခုလာမဲ့ဟိုဗာလဲအရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုပ်နေတာသူတို့ legitimacy မရရတဲ့နေရအောင်လို့ဆိုဒီ sanction တွေလုတ်လိုက်တဲ့အခါမှာအဲ့ဒီ legitimacy ဆိုတဲ့ဥစ္စာကိုထိခိုက်တယ်နောက်ပြီးတော့ logistic စစ်တိုက်တဲ့အခါမှာ logistic လိုတယ်အဲ့ logistic ကိုလည်းသူတို့ဖြတ်တောက်တယ်နောက်ပါဆိုဝင်ငွေလိုတယ်ဝင်ငွေကနေပြီးတော့ဒီဥစ္စာ you know သူတို့weapon တွေဟိုတနတ်တွေဝယ်ရပေါ့နော်အဲ့ဒါတွေကိုဖြတ်တောက်နိုင်နေဆိုရဲဆိုအကြောင်းမလို့ဒီ sanction တွေကအရေးကြီးတယ် and ထိလဲထိရောက်ပါတယ
်ဒီ Burma Act ကမြန်မာနိုင်ငံကိုသူတို့ချမှတ်ထားတယ်မြန်မာပေါ်ချမှတ်ထားတဲ့ဒီလုပ်ငန်းစဉ်တွေပေါ့နော်အဲ့ဒီမှာအရေးကြီးဆုံးတစ်ချက်ဖြစ်တဲ့လက်နဲ့မပါတဲ့ဒီအကူအညီတွေကိုပေးရအထူးသဖြင့်တိုင်းရင်းသားလနကရဖွဲ့အစည်းတွေနောက်ပြီးတော့ဒီမြမတော်လှန်ရေးအင်အားစုတွေကိုသူတို့ဒီဟာပံ့ပိုးပေးဖို့ဆိုတဲ့အချက်ပေါ့နော်အဲ့ဒီအပိုင်းကိုဘယ်လိုသုံးသပ်ပါလဲ
အဲ့အပိုင်းကတော့နည်းနည်းလေးအားနည်းနေတယ်လို့ကျမတို့ထင်တယ်။အာသူတို့အများကြီးတော့အကူအညီပေးနေပါတယ်နန်းလီသွအောင်မှာ။ဒါပေမဲ့အာဒီဒီအားနည်းနေတာကအာဘာမှအက်ကိုများသောအဖြစ်ပါလေဒီ support လုပ်ထားတာက Republican Congressman နဲ့ Senator တွေနော်။နောက်ပြီးတော့ပါလေဒီအခုမှဘာ Biden administration ကြတော့အာ Democratic executive branch ဆိုတော့အဲ့ဒီမှာနည်းနည်းလေးအိုနေအမြင်မတူတာတွေရှိတယ်လို့ထင်တယ်ဆိုတော့အဲ့ဒီအောင်မလို့လဲဟိုတလောကပေါ့နော်ဒီ Mitch McConnell နဲ့သူရဲ့အဖွဲ့တွေကဒီဒီ Burma Act ကိုဘာကြောင့်အသေးချာအပြည့်စုံပေါ့နော် implement လက်တွေ့မဖို့ဆောင်တာလဲဆိုတဲ့ဥစ္စာသူတို့ဟိုဗာလဲစာတောင်မှရေးလိုက်သေးတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခု Trump administration ကြတော့Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့မှာဆိုလို့ရှိရင်ပို့ပြီးတော့ဒီဒီ Burma Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုဗါလေလက်တွေ့ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ်အဲ့နောက်ပြီးတော့ဟို Marco Rubio ကလည်းအကယ်၍ Secretary of State ဖြစ်သွားမယ်ဆိုရင်เนาะသူကလည်းဒီ Burma Act နဲ့ပတ်သက်ပြီးတော့အရင်ပဲပတ်သက်ထားတယ် support လည်းလုပ်ထားတယ်ဆိုတော့လေအဲ့ Burma Act ရဲ့ implementation မှာဒီ Biden administration နဲ့ပူပြီးတော့ပြည့်ပြည့်စုံစုံလုပ်နိုင်မယ်လို့ကျွန်မတို့ယူမှန်းထားတယ်ပေါ့နော်
အဲ့ညမှာဒီအခုလွတ်တော်သစ်မှာဒီ Republican ကြီးကြီးဆိုးမဲ့လွတ်တော်သစ်ပေါ့နော်အာနောက်ပြီးတော့အစိုးရဆိုလို့ရှိရင်လေဒီ Republican ခေါင်းဆောင်ဖြစ်တဲ့ Tamara Trump ရဲ့အစိုးရဖြစ်လာတော့မှာဆိုတော့လေတစ်ဖက်မှာကြတော့လေအဲသူတို့တွေကဒီ Republican တွေကဟိုပြည်ရင်းရေးပေါ့နော်ဒီ American ရဲ့ပြည်ရင်းရေးကိုပဲပို့ပြီးတော့စိတ်ဝင်စားတာပို့ပြီးတော့အာယုံဆိုင်ပြီးလှုပ်ဆောင်မဲ့အတွက်မြန်မာအရေးမှာအားနည်းနိုင်တယ်ပေါ့နော်ဆိုတော့ဒါမျိုးစိုးရိမ်မှုတွေလည်းရှိတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်ဒီဥစ္စာကတော့ဒီမြန်မာနိုင်မြန်မာဒီ US မှာနေနေတဲ့ diaspora တွေရဲ့เนาะမြန်မာလူတွေရဲ့အလုပ်ငန်းတစ်ခုပဲဒီကိုက vote ကိုမှရှိနေတဲ့နေရဲ့ data တွေကဟိုဗါလဲကိုရဲ့ဗါလဲ representative တွေပေါ့เนาะကိုရဲ့အမတ်တွေကိုအသေးချာရှင်းပြနိုင်တယ်အများအား lobby လုပ်နိုင်တယ်အများအား advocate လုပ်နိုင်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအတွက်ပို့ပြီးတော့ဒီလိုမျိုးပို့ပြီးတော့အလေးထားလာနိုင်တယ်ပေါ့ဘာလို့ဆိုဒီ US American system ကတည်တဲ့အတိုင်းပဲဒါသူ့ရဲ့ကို data က constituent ဆိုတဲ့ you know ကိုမဲပေးမဲ့လူတွေရဲ့ဟိုဆန္ဒကိုအလေးထားတယ်ဆိုတော့အဲ့ဒီဥစ္စာက US မှာရှိနေတဲ့ diaspora group တွေရဲ့ community မြန်မာ community တွေရဲ့ number one တာဝန်တစ်ခုပဲအဲ့ဒီအကြောင်းမလို့ဒီဟိုသူရဲ့ခုနပြောသလိုပဲဒါဒီသူတို့ရဲ့အမတ်တွေကိုသွားပြီးတော့ဟိုဗါလေ lobby လုပ်တယ်စကားပြောတယ်သူတို့မှဗါလေသတင်းပေးမယ်ဆိုတော့အဲ့လိုမျိုးအမြဲတမ်းလုပ်နေလို့ရှင်ဒီမြန်မာ issue ကဒီ congress မှာပေါ့နော်ပူပြီးတော့ဝင်ဖြစ်မယ်အဲ့ဒီက congress ကနေပြီးတော့ descend ပေါ့နော် administration ကိုသူတို့ပူပြီးတော့pressure ပေးနိုင်တယ် pressure ဆိုတာတွေကိုပူပြီးတော့အသိပေးနိုင်မယ်ပူပြီးတော့လှုပ်ဆော်ပေးနိုင်တယ်ပေါ့နော်အဲ့နောက်တစ်ခုကြတော့အခုတလောမှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒီစန္ဒတွေပြတာအရန်အဲ့ဒီဥစ္စာတွေကလည်းမြန်မာရဲ့ issue ကိုပေါ့နော်မြန်မာအကြောင်းကိုဒီ administration ရောဟိုနေ congress မှာပူပြီးတော့အလေးထားအောင်လုပ်တဲ့လုပ်နည်းလုပ်ဟန်တွေလို့ပြောလို့ရတယ်တော့မြန်မာအကြောင်းကိုဟိုဗါလဲပို့ပြီးတော့ focus လုပ်စေခြင်းရင်ဒီမှာရှိနေတဲ့မြန်မာပြည်သူပြည်မြန်မာဗါလဲ diaspora ပေါ့နော်အရန်အရေးကြီးတယ
်ဟိုဘာမှ app နဲ့ပတ်သက်ရင်တရုတ်ကလည်းသူ့သဘောထားကိုပုံဝင်လေးလေးထုတ်ဖော်ပြောဆိုတာတွေရှိရဆိုရင်တတိယနေ့မှာလည်းဖော်ပြခဲ့တာမျိုးတွေရှိရပေါ့နော်ဥပမာဆိုရင်ဒီဘာမှ app ကြောင့်ဒီအတိုက်ခံအင်အားစုတွေပေါ့လေဒီတော်လှန်ရေးအင်အားစုတွေအထူးသဖြင့် NUG အမျိုးသားညီညွတ်ရေးအစိုးရတို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုဟိုတရားဝင်နာမည်တက်ပြီးတော့ဒါဒီဟိုပါပေါ့နော်ပံ့ပိုးမှုတွေပေးမယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးတွေကိုထည့်သွင်းထားတဲ့အဟာဆိုလို့ရှိရင် American ကဒါမြန်မာကိုအတုံးချတဲ့ပုံစံမျိုးပေါ့နော်ဒါဒီအတိုင်းပဲဟိုမြန်မာစစ်ကောင်စီဘက်ကတော့သူတို့သတင်းစာရှင်းလင်းပွဲမှာလေသူတို့ဒီတင်းမီဒီယာတွေကိုသူတို့ထုတ်ပေါ်ပြောဆိုတဲ့အခါမှာလေတရုတ်ကိုအားပြိုင်ဖို့အတွက်မြန်မာကိုဒါအတုံးချတယ်ဆိုပြီးတော့လေစစ်ကောင်စီကထုတ်ပေါ်ပြောဆိုတာတွေရှိတော့ဒီဘာမှအနဲ့ပတ်သက်ရင်ဒီတရုတ်နဲ့ဒီအမေရိကန်ရဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီဘိုင်းကိုဘယ်လိုသုံးသပ်ပါလဲရှင
်ဒီဘာမှအက်ကထွက်လာတာကဒီ overseas မြန်မာတွေရဲ့ you know တိုက်တွန်းမှုကြောင့်ဒီ overseas ဒီ US မှာရှိနေတဲ့အာမြန်မာဗာ diaspora ပြည်သူ you know မြန်မာနွေဘွားတွေရဲ့စန္ဒကြောင့်မလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာလည်းဘာကြောင့်လဲဆိုတော့ပြည်ထဲမှာရှိနေတဲ့ဟိုဗာ60ရာခိုင်နှုန်းလောက်ရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူပြည်သားတွေကလို့လားလို့ right ဆိုတော့ဒီ Burma Act က American နဲ့American ကထွက်လာပြီမဲ့အဲ့ဒီဥစ္စာကပြည်သူပြည်တဲ့ကပြည်သူပြည်သားတွေလိုလားလို့ထွက်လာတဲ့ဥပဒေတစ်ခုလို့ပြောလို့ရတယ်။အဲတရုတ်အနေနဲ့ပေါ့နော်။သူကကြတော့အများရန်လိုက်ပြီးတော့လိုက်ဖွဲ့ဆွဲနေအစတွေကလုံနေတယ် and but သူတို့လုတ်တဲ့လုံနေလုံဟန်တွေကလည်းမြန်မာပြည်သူတွေအများဆုံးရဲ့လိုလားတဲ့ဥစ္စာနဲ့ဆန့်ကျင်ပဲဖြစ်နေတယ်။ဆိုတော့ကျွန်မပြောမယ်ဘသူကဒီဥစ္စာအသုံးချနေတာလဲ။ဒီရုပ်ကတုံးချာနောက်ပြီးတော့ပြန်ပြီးတော့ကြည့်လိုက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာဘလောက်လောက်မြန်မာနိုင်ငံမှာရှိတဲ့တရားဇာတတွေထဲမှာနဘေးအာသူတို့တူဝါပြီးတော့အဲ့ဒီဥစ္စာတွေနဲ့ပတ်သက်နေတဲ့အာဟိုပျက်စီးတဲ့ပေါ့နော်ဒီတဘာဝဘေးအန္တရာယ်တွေပါတယ်သူတို့လုသွားတာ US ကလုသွားတာမဟုတ်ဘူးနော်ဆိုတော့အဲ့ဒီဥစ္စာပြောတဲ့ဥစ္စာကျွန်မလုံးဝလက်မခံဘူးအာနောက်ပြီးတော့ဟို US ရဲ့ policy ကလည်းများသောအားဖြင့်เนาะဒီ ASEAN နဲ့အဓိကထားပြီးတော့ပူးတွဲပြီးတော့လုပ်နေတာဒီ multilateral ဟိုနင်းဟိုဗါလေတကူရဲလုပ်နေတာမဟုတ်ဘူးဒါပေမဲ့ Burma Act နဲ့ပတ်သက်ပြီးတော့ကြတော့ဒီ Burma Act ကထွက်လာတာကပြည်သူလူထုလိုလားချက်ချောင်မလို့ဒီကမြန်မာ diaspora တွေကเนาะဒီဥစ္စာကို lobby လုပ်ပြီးတော့ကိုယ်နဲ့ပါလေတောင်းဆိုလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာပြည်သူလူထုရဲ့လူလာချက်ပေါ့နော်ပြည်သူလူထုကို representative ဖြစ်သွားတယ်
တော်မီမီမွေးသားကပြောသားတဲ့တည်းမှာလေဒီအခုတက်လာမယ်အခုတာဝန်ယူတော့မယ်ဒီသမရဒီရွေးကောက်ခံသမရအာဒေါ်နယ်ထရမ့်အစိုးရလက်ထက်မှာနောက် Republican တွေကြီးစိုးမဲ့ကြီးစိုးထားတဲ့ဒီလွှတ်တော်တင်မှာဆိုလို့ရှိရင်ဒီဘာမာအက်နဲ့ပတ်သက်ပြီးပို့ပြီးတော့ဟိုလှုပ်ဆောင်လာနိုင်ပွဲရှိတယ်ဆိုတာမျိုးပေါ့မျှော်လင့်ထားတဲ့အပိုင်းမှာဟိုမြန်မာရေးနဲ့ပတ်သက်ရင်ပို့ပြီးတော့ထိထိရောက်ဆောင်ရွက်ပေးဖို့ပေါ့လေအရေးတကြီးဆောင်ရွက်တင်တဲ့အရာတွေနောက်ပြီးတော့အားနည်းနေတဲ့နေရာမှာပို့ပြီးတော့ဟိုထိရောက်အောင်ဆောင်ရွက်တင်တာတွေဘယ်လိုနေရာတွေလဲလို့မြင်လဲရှင့်
ဒီမှာနေနေပေါ့နော်မြေပြင်ကလူတွေကတော့ပြောနေတာပေါ့ဒီ Burma Act နဲ့ပတ်သက်ပြီးတော့ဒီတကယ်လက်တွေ့လုပ်တဲ့အခါမှာတော်တော်များများ training တွေပေးတာတွေရှိတယ်သူတို့တွေကပြောနေအခု training တော့သိမလို့တော့ဘူးတဲ့သူတို့လိုအပ်တာကတကယ် material support ပေါ့နော်ဟိုနေ like communication equipment right deals are communication equipment ကအရန်ရေးကြီးတယ်ဘာလို့လဲဆိုတော့ဒီ delivery of ဘာလဲ humanitarian aid တွေပါတယ်လုပ်တဲ့အခါမှာအဲ့ဒီဥစ္စာ you know communication လုပ်ပြီးတော့တောင်နဲ့တောင်နဲ့ဆက်ဆက်လို့လိုအပ်တယ်နောက်ပြီးတော့ early warning system ဘာလို့ဆိုတော့စစ်တပ်ကအခုကျွန်မအရင်ပဲပါလေ air strike တွေသုံးနေအဲ့ဒီ air strike တွေကိုဟိုနေ early warning system ရမယ်ဆိုရင်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့ detection အဲ့ဒါမျိုးအေးဆိုလို့ရှိရင်ပို့ပြီးတော့အသုံးဝင်လိမ့်မယ်လို့အမြေပြင်ကလူတွေကပြောနေတယ်ဆိုတော့အဲ့ဒီဥစ္စာကြီးပို့ပြီးတော့လေးထားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်ဒီ Burma Act ကပေါ့နော်ပုံပြီးတော့ထိရောက်နိုင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ Burma Act အတွက်ကရောအရေးကြီးဆုံးပေါ့နော်ကျွန်မအတွက်ကတော့တန်ဖိုးအရှိဆုံးအချက်အလက်တစ်ခုကပတ်စံနဲ့မဆိုင်ဘူးအဲ့ဒါဘာဆိုင်လဲဆိုတော့သူတို့က EAO တွေကိုနော် Ethnic Armed Organization ကိုအတည်ပြုလိုက်တယ် recognize လုပ်လိုက်တာအဲ့ဒီဥစ္စာကတန်ဖိုးမဖြတ်နိုင်တဲ့အချက်အလက်တခုလို့မှကျွန်မပြောချင်တယ်အရင်တော့ဒီဆိုတခါမှဒီ EAO တွေကိုဟိုနေ acknowledge လုပ်ထားတာမရှိဘူးဒီဥစ္စာဒီ Burma Act ကအတည်ပြုလိုက်တယ်ဆိုတော့အဲဒီသူတို့ရဲ့ profile ကမြင့်လာတယ်မြင့်လာတဲ့အတွက်ကြောင့်မလို့လေသူတို့ဒီ Federal Democracy မှာ negotiate လုပ်တဲ့အခါမှာเนาะအချင်းချင်း negotiate လုပ်မှာသူတို့ရဲ့ profile ကပိုတက်တယ်ဆိုတော့ negotiation power နည်းနည်းပိုတက်လာတာပေါ့နော်ဆိုတော့ဥစ္စာရန်ဒီရန်တံပိုးရှိတယ်လို့ကျွန်မထင်ပါတယ်
။အခုလိုနေတဲ့မိခွန်းတွေကိုချိန်ပေးပြီးဖြေကြားပေးတဲ့ဒေါက်တာမူမူဘက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ကျေးဇူးပ
ါ။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်ဖြူညာချန်ရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။ခုတော့ကမ္ဘာမြန်မာမီဒီယာအစီအစဉ်ကိုတင်ပြပါမယ်။ရောင်မြို့မှာဇန်နဝါရီ9ရက်နေ့ကစပြီးတနေ့4နာရီပဲလျှက်စစ်မီပေးနိုင်တော့မယ်လို့ Social Media တွေမှာပြောလာနေကြပါတယ်။လျှက်စစ်တအားထုတ်လုပ်မှုကျဆင်းလာတဲ့အတွက်ရန်ကုန်ပါဝင်စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာပါအုပ်စုခွဲပြီးအလဲကျစနစ်နဲ့မိပေးနေရတာပါ။ဘာကြောင့်စစ်ကောင်စီလက်ထက်မှာလျှက်စစ်တလို့အားထုတ်လုပ်မှုကျဆင်းခဲ့ရပါသလဲ။ကမ္ဘာမြန်မာမီဒီယာတွေမှာတင်ပြချက်တွေကိုစောင့်မရှင်ဖြည့်သွင်းနိုင်တာအခုလိုပြနေဆွေးနွေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကညီဘာကြောင့်စစ်ကောင်စီလက်ထက်မှာ나ဤပိုင်းမဲ့လျှက်စစ်မီပေးနိုင်တော့တာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရန်ကုန်မြို့မှာတရက်ကို၄ 나ဤသာလျှက်စစ်မီရရှိတော့မယ်ဆိုတဲ့သတင်းဟာဒီရက်ပိုင်းဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ရပါတယ်တရက်ကို၈ 나ဤခွဲတန်းစနစ်နဲ့လျှက်စစ်မီပေးနေရကနေတရက်ကို၄ 나ရီသာပေးတော့မယ်မိပေးစရာတိထွက်ပေါ်လာတာပါအခုလိုရန်ကုန်မြို့မှာတရက်၄ 나ရီမျှသာလျှက်စစ်မီပေးတော့မယ်ဆိုတဲ့သတင်းဟာစစ်ကောင်စီရဲ့လျှက်စစ်နှင့်စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ဖွဲ့စည်းပြီးသတင်းသုံးပတ်ခန့်အကြာမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်2021ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလျှက်စစ်တပ်အားထုတ်လုပ်မှုဟာတိတိတတ်တကျဆင်းလာတာကိုတွေ့ရပါတယ်အာဏာမသိခင် NLD အစိုးရလက်ထက်မှာလျှက်စစ်တပ်အားထုတ်လုပ်မှုပမာဏဟာတရက်ကိုမီဂါဝတ် 3600 ထုတ်လုပ်ခဲ့ရာကနေ2025ဇန်နဝါရီ6ရက်နေ့မှာတရက်ကိုလျှက်စစ်တပ်အားမီဂါဝတ် 1900 ခန့်သာထုတ်လုပ်နိုင်တော့တယ်လို့စစ်ကောင်စီရဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနထုတ်ပြန်ချက်တွေကိုမီဒီယာတွေကကိုးကားရေးသားကြတာတွေ့ရပါတယ်ဒီနေ့လို ID kit electronic kit မှာလျှက်စစ်မီးဟာမရှိမဖြစ်ပါလူတဦးချင်းနေစဉ်ဘဝမိသားစုတွေရဲ့နေစဉ်ဘဝတွေကနေကုမ္ပဏီကြီးတွေဗန်နဲ့စီးပွားရေးလုပ်ငန်းကြီးတွေဆေးရုံကြောင်းအစရှိတဲ့ကျန်းမာရေးပညာရေးဝန်ဆောင်မှုလုပ်ငန်းတွေအစုံလျှက်စစ်စွမ်းအားရရှိရေးဟာအသက်တမျှအရေးပါလှပါတယ်လျှက်စစ်မီးပုံမှန်မရရင်နေစဉ်လူနေမှုဘဝတွေကိုထိခိုက်တယ်လို့နိုင်ငံရဲ့စီးပွားရေးဟာလည်းဘယ်လိုမှပုံမှန်လည်ပတ်နိုင်စရာအကြောင်းမရှိပါဘူးအလားတူပါပဲလျှက်စစ်မီးပုံမှန်မရရင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာဟာဝေလာဝေလို့ဆိုရမှာပါ2024ဒီဇင်ဘာ17ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာပံအစည်းအဝေးခန်းစာမှာမြန်မာစီးပွားရေးဟာလာမယ့်မတ်လအထိတည်ရာဂိုင်းနှုန်းသာတိုးတက်မှုရှိမယ်လို့ခန့်မှန်းထားပါတယ်2019 NLD အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နှုန်းဟာ900ရာဂိုင်းနှုန်းရှိခဲ့တယ်လို့လည်းကမ္ဘာပံအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒါ့အပြင်အခုလိုမြန်မာနိုင်ငံရဲ့စီးပွားရေးမတိုးတက်ရခြင်းမှာလျှက်စစ်မီးအကန့်အသတ်နဲ့သာရရှိခြင်းဟာအချက်တစ်ချက်ဖြစ်တယ်လို့ကမ္ဘာပံအစည်းအဝေးခန်းစာကထောက်ပြထားပါတယ်လျှက်စစ်မီးပြတ်တောက်ရခြင်းဟာပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုနဲ့ကြီးမားတဲ့စီးပွားရေးကျဆင်းမှုတွေကြောင့်ဖြစ်တယ်လို့လည်းကမ္ဘာပံအစည်းအဝေးခန်းစာကထောက်ပြထားပါတယ်စစ်ကောင်စီဟာတနေ့တခြားဆိုးရွားလာနေတဲ့လျှက်စစ်မီးအခြေအနေကိုကုစားဖို့ဒုတိယဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဥက္ကဋ္ဌဖြင့်တာဝန်ယူဆောင်ရွက်တဲ့18ဦးပါလျှက်စစ်နှင့်စွမ်းအင်ဖွံ့ဖြိုးရေးကော်မရှင်ကို2024ဒီဇင်ဘာ17ရက်နေ့ကဖွဲ့စည်းခဲ့ပါတယ်စစ်ကောင်စီရဲ့လျှက်စစ်နှင့်စွမ်းအင်ဖွံ့ဖြိုးရေးကော်မရှင်ကိုလေ့လာကြည့်တဲ့အခါလျှက်စစ်နည်းပညာအကြောင်းလျှက်စစ်စီးပွားရေးလုပ်ငန်းအကြောင်းနားလည်သူတယောက်မှမပါဘူးသူတို့ထဲမှာလျှက်စစ်နဲ့နှီးဆက်တာဆိုလို့ ကျွန်တော်လူ ARD သတင်းဌာနကဖော်ပြတဲ့မျက်မမြင်ပုံနာ18ရောင်းနှင့်မြန်မာပြည်လျှက်စစ်မီဆောင်ပါမှာထောက်ပြရေးသားထားပါတယ်။လျှက်စစ်တာအထုတ်လုပ်မှုကြာဆင်းလာတဲ့အတွက်ရန်ကုန်တိုင်းကခရိုင်၄ခုကိုအုပ်စု၂စုခွဲပြီးတရက်ကို၈နာရီနှုန်းနဲ့အလှည့်ကျပေးနေရာကနေဇန်နဝါရီ5ရက်နေ့ကစပြီးအုပ်စု၃စုခွဲကတရက်ကို၄နာရီသာလျှက်စစ်မီပေးတော့မှာဖြစ်တဲ့အကြောင်းဇန်နဝါရီ6ရက်နေ့ VOE သတင်းမှာဖော်ပြထားပါတယ်။အဲ့ဒီသတင်းမှာပဲလျှက်စစ်မီနဲ့ပတ်သက်ပြီးစီဝါရေးလုပ်ငန်းရှင်တဦးကအခုလိုသုံးသပ်ပြောကြားခဲ့ပါတယ
်။လျှက်စစ်မီချင်းများတော့ခုတိုင်းဆိုရင်ရှေ့လျှောက်ကြီးရဲ့ဆိုးဖို့ပဲရှိနေ။ဘလောက်ထိဆိုးဆိုးသွားနိုင်လဲဆိုတော့ဟိုခမားခဲ့တဲ့အခြေအနေရောက်ရှင်းနေ။တကယ်တော့ဒီတိုင်းပြည်စီဝါရေးကုန်ထုတ်လုပ်ရေးစာပြစ်အရာရာလည်းပတ်ဖို့တွေ့ဒိစကအသက်တာဆုံးကတကယ်တော့လျှက်စစ်မီကတကယ်တော့အသက်တာဆုံးနဲ့ဟိုအကျိုးအများဆုံးဟိုအကျိုးများလို့ဆိုရင်ခုတိုင်းနဲ့လည်းပါတာပါ။ဒီစရာအဓိကကြတယ်ဟိုကုန်ထုတ်ကုန်ထုတ်လုပ်ဖို့တဲ့ရင်းမြစ်ကိုဆိုတော့တခါလေတောက်လျှောက်ချိန်လိုက်တာပေါ့နော်ဒီလက်ချက်ကဒီကအခုလဲထပ်ဖြစ်တယ်အခုအစိုးဆုံးကလည်းစိုးစိုးချင်းတွေလည်းဥတည်နေတယ်လို့ပြောရမှာဟလာနှစ်ထပ်ကွန်သုံးတပ်ကွန်တိုင်းပြည်ရှိပါရေးဟလာလူမှုရေးအရာရာပေါ့နော်ကျန်းမာရေးဒီရေးအရာရာနေနာတဲနေနာလေ
ဘယ်လောက်ထိလျှက်စစ်မီအခြေအနေဆိုးလာတယ်လဲဆိုစစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပင်လျှက်စစ်မီအချိန်ပြည့်မပေးနိုင်တော့ဘဲတနေ့၈နာရီခွဲတန်းနဲ့အလှည့်ကျပေးရတဲ့အခြေဆိုင်နေပြီဖြစ်ပါတယ်။လက်ရှိကာလမှာလျှက်စစ်မီလုံလောက်အောင်မပေးနိုင်တဲ့အကြောင်းရင်း၄ခုရှိတယ်လို့လျှက်စစ်နယ်စွမ်းအင်ဖွံ့ဖြိုးရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်ကြီးတရားအောင်ဆန်းကပြောကြားတဲ့အကြောင်းကိုဇန်နဝါရီလ၈ရက်နေ့စစ်ကောင်စီသတင်းစာမှာဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီအကြောင်း၄ခုကတော့၁တဘာတန်းငွေထုတ်လုပ်မှုကြာဆင်းခြင်း၂တဘာတန်းငွေပိုက်လိုင်းများထိမ့်သိမ့်ပြုပြင်ခြင်းများကြောင့်လျှက်စစ်တာအပြည့်အဝမထုတ်လုပ်နိုင်ခြင်း၃တဘာဝဘေးဒဏ်ဖြစ်သည့်ရေကြီးရေရှာမှုကြောင့်လျှက်စစ်တာအပြည့်ဆက်ယုံများလဲပတ်မောင်းနှင်၍မရသည့်အခက်အခဲများကြုံတွေ့နေရခြင်း၄မဟာဒါအားလိုက်နှင့်ဒါအားခွဲယုံများဖြစ်စည်းခံရမှုကြောင့်လျှက်စစ်တာအပြည့်ဆက်ယုံများမှလျှက်စစ်တာအထုတ်လုပ်ပေးဖို့မရခြင်းတို့ကြောင့်ဖြစ်တယ်လို့ဆိုပါတယ်။စောင့်ကြည့်လေ့လာသူတွေကတော့လျှက်စစ်တာအလုံးလောက်မထုတ်လုပ်နိုင်ခြင်းရဲ့အဓိကအကြောင်းရင်းဟာနိုင်ငံရေးမတည်ငြိမ်မှုတနည်းအားဖြင့်နိုင်ငံရေးပြဿနာကြောင်းလို့ဆိုကြပါတယ် NLD အစိုးရထံကနေစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာပြည်တွင်းစစ်ပိုအရှိန်မြင့်လာပြီးနိုင်ငံတော်လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်လာခဲ့တယ်လို့နိုင်ငံသားယင်းနှိမ့်နံမှုတွေလည်းပြန်လည်ထွက်ခွာသွားခဲ့ကြတာတွေ့ရပါတယ်အဲ့ဒီအထက်မှာလျှက်စစ်စွန့်ရင်အတွက်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာယင်းနှိမ့်နံလုတ်ကင်နေကြတဲ့ပြင်သစ်ရေနံကုမ္ပဏီ Total နဲ့ Australia ကုမ္ပဏီ Woodside တို့အပါအဝင်ရေအားလျှက်စစ်ထုတ်လုပ်ရေးစီမံကိန်းတွေဖြစ်ကြတဲ့ရွှေလီအမှတ်3ဒီဒုတ်အလဲရဲရွာအလဲပေါင်းလောင်းဆယ်စတဲ့စီမံကိန်းတွေကနေနိုင်ငံတကာကုမ္ပဏီတွေထွက်ခွာသွားခဲ့ကြပါတယ်ဒါအပြင်ဟောင်ကောင်အခြေစိုက် V Power ကုမ္ပဏီဟာလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတီလဝါနဲ့တာဂီတာမှာရှိတဲ့ LNG ဓာတ်ငွေ့ရေးစက်ယုံတွေကိုပိတ်သိမ်းပြီးပြန်လည်ထွက်ခွာသွားခဲ့ကြပါတယ်အကယ်၍သာစစ်တပ်ကအာဏာမသိမ်းခဲ့ပါက2024ခုနှစ်မှာတရက်မီဂါဝတ်8300အထိလျှက်စစ်တပ်အားထုတ်လုပ်နိုင်ဖို့ NLD အစိုးရအနေနဲ့စီစဉ်ဆောင်ရွက်ထားတဲ့အကြောင်း BBC ရဲ့ဗားကြောင့်နိုင်ရီပိုင်းပဲမီးပေးနိုင်တော့တာလဲဆောင်းပါးမှာရေးသားထားပါတယ်ဒါကြောင့်လဲမြန်မာနိုင်ငံမှာလျှက်စစ်တပ်အားပြတ်တောက်တာလျှက်စစ်တပ်အားလုံလောက်အောင်မထုတ်လုပ်နိုင်တာဟာနိုင်ငံရေးမတည်ငြိမ်မှုကြောင့်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကထောက်ပြထားတာပါ2021ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းခဲ့တာဟာနိုင်ငံရေးမတည်ငြိမ်ခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးပြဿနာကိုမရှင်းနိုင်သရွေ့တနည်းအားဖြင့်စစ်တပ်ကနိုင်ငံတော်အာဏာရယူထားသရွေ့လျှက်စစ်မီးလဲပုံမှန်မရနိုင်သလိုနိုင်ငံစီးပွားရေးဟာလဲတိုးတက်မှုမရရှိနိုင်ဘဲအကြက်တဲပေါင်းစုံနဲ့ကြုံတွေ့ကလုံးရှာလဲလိုက်နေမှာသာဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်ခင်ဗျာ
ခုတော့ ISP မြန်မာရဲ့မြင်ကွင်းချမှတ်စုများအစီအစဉ်မှာမြန်မာပြည်လေပိုင်းကတရုတ်စီမံကိန်းတွေရဲ့အခြေအနေကို ISP မြန်မာကအခုလိုသုံးသပ်ထားပါတယ
်
ရှမ်းမြောက်အပါအဝင်ဆက်ဆက်ဒေသဖြစ်တဲ့မြန်မာနိုင်ငံအလဲပိုင်းကတရုတ်ရင်းနှီးမြုပ်နှံမှုစီမံကိန်း73ခုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားပါတယ်။ရှမ်းမြောက်အပါအဝင်ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း23ခုထက်မနည်းရှိပါတယ်။ဒီအထက်က73ခုထက်မနည်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားတာပါ။အဲ့ဒါတွေထဲမှာကွမ်းလုံတံတားလိုတရုတ်မြန်မာစီးပွားရေးစင်ကြံ CMEC တဲကစီမံကိန်းတွေလည်းပါဝင်ပါတယ်။ကွမ်းလုံတံတားစီမံကိန်းကိုအမေရိကန်ဒေါ်လာ 1.4 ဘီလျံကျော်ရင်းနှီးမြှုပ်နှံထားတာပါ။ဒါအပြင်ထီးကြိုက်ကအမေရိကန်ဒေါ်လာတန်း850ကျော်တန်မှုရှိတဲ့တကောင်းနီကဲဆက်ယုံကိုလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့တရုတ်ရင်းနှီးမြုပ်နှံမှုစီမံကိန်းအများစုကိုလည်းအာရခတက်တော် AA ကထိန်းချုပ်ထားပါတယ်ခိုင်ပြည်နယ်မှာတရုတ်စီမံကိန်း7ခုရှိတဲ့အနေနဲ့10ခုကိုအာရခတက်တော် AA ကထိန်းချုပ်ထားပါတယ်အန်းနဲ့တန်တွဲမြို့နယ်မှာရှိတဲ့လေအားလျက်စစ်စီမံကိန်း2ခုကိုအပြည့်အဝကျန်10ခုကိုတစိမ့်တစ်ပိုင်းထိန်းချုပ်ထားတာပါအဲ့ဓာရီထဲမှာတရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့အရေးပါတဲ့ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဇုံလိုစီမံကိန်းလဲပါဝင်ပါတယ်ဒီစီမံကိန်းဟာအမေရိကန်ဒေါ်လာ 9.6 ဘီလျံကျော်တန်ဖိုးရှိတာပါမြန်မာရေနံနဲ့တဘာဝတန်ွေပိုက်လိုင်းတွေဖြတ်တန်းသွားတဲ့မြို့နယ်တချို့ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသိမ်းပိုက်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာရေနံနဲ့တဘာဝတန်ွေပိုက်လိုင်းဖြတ်တန်းတဲ့မြို့နယ်22ခုရှိပါတယ်။ခုနှစ်မြို့နယ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လက်ထဲကိုကျရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းကတီဘော၊နမ်ဆန်နမ်ကမ်နမ်တူနောင်ချိုနဲ့ကြောင်မဲမြို့နယ်တွေကို TNLA နဲ့ပူးပေါင်းတပ်တွေကရခိုင်ပြည်နယ်ကအမ်းမြို့နယ်ကိုအာရခတပ်တော် AA ကသိမ်းပိုက်ထားတာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဆက်လက်ပြီး VUE ပရိသတ်ရဲ့စကားတွေကိုနားထောင်ကြရအောင်ပါ။ပေးစာတွေကိုမအေးတနာကျော်ကအခုလိုပြန်ချပေးထားပါတယ်။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြည့်စုံရင်ကျမ်းမာချမ်းသာပါစေ။မင်းဆိုမြတ်တာပို့ပါရတဲ့သရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်။ကျေးဇူးတင်ပါတယ်နော်။ဘေးကင်းကျမ်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်။သတင်းမှန်တွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ပါတယ် VOE ဝိုင်းတော်သားများလို့ပြောလာတဲ့သရရှင်ကဒေါက်ခရီဦးဖြစ်ပါတယ်။ဒေါက်ဝင်းဝင်းဖြိုးကတော့မင်္ဂလာပါ VOE ။မနေ့တိုင်းအမြင်နဲ့နားထောင်ဖြစ်ပါတယ်တဲ့။ဟုတ်ကဲ့ပါ။
ဗီဒီယိုကိုအားပေးတဲ့သတင်းရှင်တွေကိုကျေးဇူးတင်ပါတယ်เนาะအခုဆက်ပြီးတော့သတင်းရှင်တွေရဲ့ကိုဝိုင်းထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်ဟုတ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သတင်းရှင်တွေကိုပါအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကျွန်မတို့လက်ခံရရှိတာပါเนาะဒီထဲမှာသတင်းရှင်တစ်ယောက်ကကျွန်မက CDM တက္ကသိုလ်ဆရာမတူပါတယ်လုံချုံရေးရာကျွန်မရဲ့ Facebook အကောင့်နာမည်ကိုတော့လှုပ်ဝက်ပေးထားပါရှင်လို့ပြောလာတဲ့ဆရာမရဲ့စာမှာတော့အရသာအစိုးရနဲ့ငြင်းငြင်းချင်းချင်းဒီမိုကရေစီနိုင်ငံတစ်တစ်ခုအဖြစ်ရှိတိုးနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဘဝတွေကမောက်ကမဖြစ်ကုန်ရတဲ့အခြေအနေကိုပြောလာပါတယ်ရှင်
။ကျမကစစ်အာဏာသိမ်းပြီးချက်ပိုင်းအတွင်းမှာပဲအတိအကျဆိုရင်ဖေဖော်ဝါရီလ5ရက်2022ခုနှစ်ခရဲအားစပြီး CDM လုပ်ခဲ့ပါတယ်။အဲ့ဒါမတိုင်ခင်ကဆိုရင်စစ်အာဏာမသိမ်းခင်တရက်အလိုအထိကျမကမျှော်လင့်ချက်တွေတပုံတပင်ရီမန်းချက်တွေခွန်အားတွေအပြည့်နဲ့အရာရာကိုတက်တက်ကြွကြွလှုပ်ဆောင်နေခဲ့တာပါ။အောင်မြင်မှုတွေကိုလည်းလက်တကမ်းမှာလှမ်းမြင်နေရပါပြီ။ရာရူတိုအော်ဒါထွက်ဖို့ကရပ်ပိုင်းအလိုဖြစ်တယ်လို့၅နှစ်ကြိုးစားအားထုတ်ခဲ့ရတဲ့ကျမရဲ့ PhD thesis ကလည်းအချောတက်တဲ့အချိန်ရောက်နေပြီလေ။တိတ်မကြခင်မှာပဲ PhD ပါတကူပွဲရဖို့ကလည်း 4 PhD credit seminar နဲ့ defense တို့ကိုဖတ်ရတော့မယ်အချိန်ပေါ့။ကျမကဒီ thesis ကိုအရန်စိတ်ဝင်စားလုပ်နေခဲ့တာပါနိုင်ငံတကာစာရန်တွေနဲ့အဆင့်အတန်းတူနိုင်ဖို့ကိုစမ်းညံစွမ်းရှိသမျှစူးစမ်းအားထုတ်ပြီးပျော်နေခဲ့တယ်အမေရိကကဆရာကြီးဒေါက်တာဆောဝီလာတို့ဒေါက်တာခင်မောင်မောင်တို့ကကျမတို့ရန်ကုန်တက္ကသိုလ်ကိုရောက်လာပြီးပညာရေးဖြန့်ဝေပေးခဲ့လို့နိုင်ငံတကာရဲ့ပညာရေးအဆင့်တန်းနဲ့အခြေအနေတွေကိုလည်းအားကြအတူယူပြီးအမြင်ကျေခဲ့ရတယ်။ကျမရဲ့အကြီးမားဆုံးအိမ်မက်ကလည်းအမေရိကန်နိုင်ငံကိုသွားပြီးဆရာကြီးဒေါက်တာဆောဝေလာနဲ့အတူသူတည်တနာလှုပ်ခွင့်ရဖို့ပါ။ကျမဟာဆရာကြီးရဲ့ presentation တွေထဲမှာတွေ့လဲရတဲ့ဆရာကြီးရဲ့သူတည်တနာခမ်းမကြီးနဲ့ခင်မီဆုံးလင်းတဲ့သူတည်တနာပစ္စည်းတွေကိုအရန်စိတ်ဝင်စားအားကြတာလေ။အဲ့ဒီအခန်းကြီးထဲမှာကိုရိုင်းသူတည်တနာလှုပ်ချင်တာကကျမရဲ့စံတာအခုတော့ကျမတို့အားလုံးရဲ့ရည်မှန်းချက်တွေစစ်အာဏာရှင်ကရိုက်ချိုးပစ်ခဲ့တာအခုထိပဲဒါပေမဲ့ကျမစိတ်မလျှော့ပါဘူးဆရာကြီးတို့နဲ့အတူ research တွေလုပ်နိုင်မယ့်ရက်ကိုလည်းမျှော်လင့်စေပါရှင
်ဆာရေးလာတဲ့အတွက်ကျေးဇူးတင်ပါရစေနော်ဘေးကင်းချမ်းသာပြီးတော့မျှော်နေတဲ့နေ့ရက်တွေအများဆုံးရပါစေလို့ဆုတောင်းပေးပါရရှင်ဒီမှာဒီညမှာဆာရေးလာတာ ਨੇ တိုက်တိုက်ဆိုင်ဆိုင်ပဲတလောလေးရပဲသိပ္ပံပညာရှင်ဒေါက်တာစောဝေလာFallen Walls Award ဆုချီးမြှင့်ခံရတဲ့ဆိုတဲ့တင်ဖတ်လိုက်ရပါတယ်2024 September လလယ်ပိုင်းလောက်ကဒီမှာသိပ္ပံပညာရှင်ဆောဝေလာက X-ray အသုံးပြုပြီးတော့ဒေါက်တာဝါလုံးမှာပထမဦးဆုံး Atom တစ်ခုရဲ့ပုံဖော်နိုင်တဲ့သိပ္ပံပညာရှင်ဖြစ်နေထူးကျော်အောင်မြင်ပြီးတော့သူ့ကိုဒီနေ့အတွက် Physics ပညာနယ်ပယ်မှာထူးကျော်တဲ့ရလဒ်တွေဆိုပြီးတော့2024ရဲ့အဲ့ဒီဆုကိုချီးမြှင့်တာဖြစ်ပါတယ်သူကနိုင်ငံတဝန်တက္ကသိုလ်နဲ့အဖွဲ့အစည်းပေါင်း300ကျော်ကနေပြီးတော့ဒီစုအတွက်အဆိုပြုခံရတဲ့လူ1000ကျော်တည်းမှာမှစုရရှိရသူဖြစ်တယ်လို့သိရပါတယ်နော်ကျွန်တော်မြန်မာနိုင်ငံစစ်အာဏာသိမ်းကာလရှည်ကြာလာတဲ့အချိန်မှာအေးဂျင်နဲ့တနည်းအညာဒေသကိုလာလေခဲ့မယ်လို့ပြောလာတဲ့ဒေါ်ရရှင်တယောက်ကတော့ဆိုလိုမွန်ရှိသူဖြစ်ပါတယ်
Hello VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါကျွန်တော် VOA ရဲ့အတန်လွှင့်အစီအစဉ်ကိုအမြဲနားထောင်ဖြစ်ပါတယ်ကိုရိုင်းကလည်း KNY ပြည်နယ် KNDF တိုင်ရင်ကရဲဘော်တယောက်ပဲဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းချိန်နဲ့တပြေးညီသိကြလို့အမြဲနားထောင်ဖြစ်ပါတယ်ကျွန်တော်တခုပြောချင်တာကအညာကတော်လန်ရေးသမားတွေနဲ့မြို့ပြဘော်ကတော်လန်သူညီကိုမောင်နှမအားလုံးကိုလေးစားတယ်လို့ပြောချင်တော့ပါအခုလိုအောင်မြင်မှုရနေတာဟာအားလုံးပူးပေါင်းပါဝင်ကြတဲ့အားကြောင့်အခုအခြေအနေထိရောက်နေတာပါဆက်ပြီးလဲကိုယ်တိုင်တာဝန်ကိုဆက်ထမ်းကြဖို့ပြောချင်ပါတယ်ဗျာစစ်ကောင်စီဘက်ကပိုဖိနှိပ်လေကျွန်တော်တို့ပိုတော်လန့်လေပဲဖြစ်မလားဘယ်တော့မှသွေးမအေးကြဘူးဆိုတာလဲယုံပါတယ်အေးချမ်းတဲ့တနေ့အညာဒေတာကိုလာလဲပါမယ်ဗျာ
ဒီလိုမျိုးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံတကာရဲ့ဒီမြမအရေးတုံ့ပြန်ပုံတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာစောစောဆိုတဲ့သောရရှင်တယောက်ကတော့အာဆီယံရဲ့ကုလသမဂ္ဂဆိုပြီးတော့စာရေးလာပါတယ်
။အာဏာသိမ်းပြီးခေတ်ကစိုးရိမ်ပူပန်နေကြတာဘယ်လိုအရေးယူဆောင်ရွက်ကြမလဲဆိုပြီးမစဉ်းစားကြဘူး
စာမျိုးစုံထုတ်ပြီးဝါတာတာလုပ်နေကြတာတာဝန်မေ့ရာရောက်မနေဘူးလားဗျာ။ကုလသမဂ္ဂကတာဝန်ယူဖြည့်ရှင်းရမှာကိုဘာအဆင့်မှမရှိတဲ့အပလာစီယန်ကိုဗောလီဘောပုတ်လိုက်တယ်။အပလာစီယန်နိုင်ငံတွေကလည်းအာနာရှင်နိုင်ငံနဲ့တချို့ကတရုတ်ကျွန်နိုင်ငံတွေဝှကြေတန်းကြီးမူငါချက်ဆိုတာကိုထုတ်ပြန်ပြီးဖက်ဆစ်စစ်တပ်ကိုအချိန်ဆွဲထားပေးတယ်။သူတို့ထုတ်တဲ့မူငါချက်ကိုဖက်ဆစ်အာနာသိန်းစစ်အုပ်စုကစစ်ဖြုတ်ပြတာတောင်ဘာတစ်ခုမှအေးအေးဆောင်ရွက်မှုမရှိဘူး။အစကတည်းကကုလသမဂ္ဂကခိုင်းလို့လွှဲချလို့သာလုပ်ကြရတာ။ဘာအရေးချင်းဘာအတွေ့အကြုံမှလည်းမရှိကြဘူး။မူငါချက်ကိုမလိုက်နာခဲ့ရင်ဘာလုပ်ပါမယ်ဆိုတဲ့ action မျိုးလုံးဝမရှိဘူး။တချိန်မှာအကျန်းဖက်စစ်အုပ်စုနိုင်မှာပဲလို့ယူဆထားနေကြတာနိုင်လဲနိုင်စေခြင်းနေကြတာသုံးစားလို့မရတဲ့တကိုးကြဘိုးဖက်စစ်စစ်တပ်နိုင်မှတိုင်းပြည်စုပ်ပြတ်တတ်ပြီးအပလာစီယန်နိုင်ငံတွေကိုမရှင်နိုင်တော့မှလေအဲ့လိုမျိုးဖြစ်စေခြင်းနဲ့အပလာစီယန်ကမြန်မာနိုင်ငံကြီးဘလောက်ပဲပျက်စီးပျက်စီးမြန်မာနိုင်ငံသားတွေဘလောက်တေကြေကြေလက်ပိုက်ပြီးထိုင်ကြည့်နေကြတာအဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကလက်ဆောင်ထားမှာတော့ကျန်တဲ့နိုင်ငံတွေကဘာတခုမှအကူအညီလဲမပေးစိတ်လဲမဝင်စားဖြစ်နေကြတာပါ
အဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးနဲ့အာပလာစီယန်ဆိုပြီးတော့အာစီယန်ကိုနာမည်ပေးလာတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ရေးလာတဲ့သရရှင်တွေရဲ့စာရီတပုံကြီးရှိပါသေးတယ်နောက်သတင်းပတ်ဒီမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်နော်သရရှင်တွေပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေတယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒေးရနေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စု Las Vegas ပြည်မှာပြသနေတဲ့လူသုံးကုန် Electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်ထူးနည်းပညာနဲ့စာအုပ်တွေကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးကိုပြသထားပါတယ်။ Brazil နိုင်ငံကအသက်116နှစ်ရှိပြီဖြစ်တဲ့ခရစ်ယာန်သီလရှင်တစ်ပါးကိုကမ္ဘာအသက်ကြီးဆုံးလူသားအဖြစ် Longevity Quest အဖွဲ့ကအသိမှတ်ပြုလိုက်ပါတယ်။ဒီလိုသတင်းလေးတွေကိုကိုငင်းညာနဲ့မမမြတ်သံအောင်တို့ကတင်ဆက်ထားပါတယ်။
American Dion Zoo Las Vegas မြို့မှာပြသနေတဲ့လူသုံးကုန် Electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်ထူးနည်းပညာနဲ့စာအုပ်တွေကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးပြသလိုက်ပါတယ်။ Book Story လို့နာမည်ပေးထားတဲ့ဒီ software ကို Huijin Thinkpad ကုမ္ပဏီကတီထွင်ခဲ့တာဖြစ်ပြီးတော့အခုလိုတီထွင်မှုကြောင့်2025ခုနှစ်အတွက် CES ရဲ့အကောင်းဆုံးတီထွင်စံသစ်ဆုလည်းရထားပါတယ်။ဒီ software စနစ်ဟာစာအုပ်တွေကိုကင်မရာနဲ့ scan ဖတ်လိုက်တာနဲ့အသံထွက်ဖတ်ပြီးနိုင်တယ်လို့ AI ဉာဏ်ရည်ထူးနည်းပညာအကူအညီနဲ့စာသားတွေကိုလည်းသချင်းတန်စင်တွေအဖြစ်ပြောင်းပေးနိုင်ပါတယ်။သူ software မှာရုပ်ရှင်ပုံစံပြောင်းထားရင်ရုပ်ရှင်ပုံစံမျိုးနဲ့တင်ဆက်နိုင်တယ်လို့ဗ
ဘာသာစကားပေါင်းစုံကိုလည်းချက်ချင်းပြောင်းလဲပြီးတော့ဖတ်ပြပေးနိုင်ပါတယ်။နောက်ထပ်ပစ္စည်းတစ်ခုဖြစ်တဲ့ ARPDL လို့နာမည်ပေးထားတဲ့ပစ္စည်းနဲ့လည်းပေါင်းဆက်ပြီး Augmented Reality လို့ခေါ်တဲ့ပုံရိပ်စစ်တွေပေါင်းထည့်ပြီးတော့စောက်ထဲအကြောင်းအရာတွေစက်ကောင်တွေနဲ့ထိတွေ့နိုင်ပါတယ်။အခုလိုနည်းပညာကြောင့်စောက်ပေါင်းများစွာကိုတစ်ခါတည်း scan လုပ်ဖတ်ပြီးတော့လည်းနားထောင်နိုင်ပါတယ်။ဒီနည်းပညာရဲ့အစိုးကောင်ဟာဒါဂိုဘလူးအသုံးချတယ်လေဆိုတဲ့ပုံမှာမူတည်တယ်လို့ဒီပွဲကိုတက်ရောက်လာသူတူကပြောပါရယ်ဒီ book story ကို2025ခုနှစ် March လမှာစတင်ဝယ်ယူနိုင်မှာဖြစ်ပြီးတော့ ARP ရဲ့ကတော့ online မှာဝယ်ယူလို့ရနေပါပြီရှင
်ဒီနိုင်ငံဟေလုံကျန်းပြည်နယ်ဟာဘင်းမြို့မှာကျင်းပနေတဲ့နှင်းနဲ့ရေခဲပွဲတော်မှာလူရာနဲ့ချီတပြိုင်တည်းစားနိုင်တဲ့ hot pot မီးဝိုကြီးတစ်ခုကိုဖန်တီးထားပါရယ်ဒီရေခဲပွဲတော်ဟာအပူချိန်အနှုတ်20ဒီဂရီဆယ်စီယပ်လောက်ကျသွားတဲ့အထိအေးတက်တဲ့ပြည်နယ်မှာကျင်းပတာပါ ဟော့ပေါ့မီးဖိုကြီးကိုရေခဲအိမ်အကြီးကြီးထဲမှာထည့်သွင်းတိဆောက်ထားတာဖြစ်ပြီးတော့အလဲမငရုတ်သီးအဆက်ပုံတွေစီချဲထားသလိုအစားအသောက်တွေထည့်ပြုတ်ဖို့အငွေ့တထောင်ထောင်ထားနေတဲ့အိုးအသေးလေးတွေကိုလည်းပတ်ပတ်လည်မှာဝိုင်းထားပါတယ်တရုတ်ရာသီကွင်12ခုကိုကိုစားပြုတဲ့ရွှေရောင်တလေးဆန်အယုတ်ကလေးတွေကိုလည်းတက်ဆင်ထားပါတယ်ဒီရေခဲအိမ်ဟာ42ကြိမ်မြောက်နှင်းနဲ့ရေခဲပွဲတော်ရဲ့အကြီးဆုံးနဲ့အထူးခြားဆုံးအဆောက်အုံကြီးလည်းဖြစ်ပါတယ်။ဒီနေ့မှာတော့ရေခဲကူဘမီတာပေါင်း3သိန်းလောက်ကိုအသုံးပြုပြီးရေခဲအများဆုံးသုံးတဲ့စံချိန်ကိုလည်းတင်ထားပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံကအသက်136နှစ်ရှိတဲ့ခရီးယန်တီလာရှင်တစ်ပါးကိုကမ္ဘာအသက်ကြီးဆုံးလူသားဖြစ် Launch Request အဖွဲ့ကအတိအမှတ်ပြုလိုက်ပါတယ်။ဒီအဖွဲ့ကကမ္ဘာအသက်တရာကျော်လူသားတွေကိုမှတ်တမ်းတင်တဲ့အဖွဲ့ဖြစ်ပြီးတော့အခုဘရာဇီးလ်ကခရီးယန်တီလာရှင်တစ်ပါးဖြစ်တဲ့အင်နာခါနာဘာရိုလူကတ်စ်ကိုအတိအမှတ်ပြုလိုက်တာပါလူကတ်စာ1908ခုနှစ်ဇွန်လ10ရက်နေ့မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ဂျပန်နိုင်ငံကအသက်ကြီးဆုံးဖွားဟုတ်သူဖြစ်တဲ့တိုမီကိုအီတူက2024ခုနှစ်ဒီဇင်ဘာလတုန်းကဆုံးပါသွားတာကြောင့်လူကတ်စ်ကိုအသက်ကြီးဆုံးဖြစ်သတ်မှတ်ခံခဲ့ရတာပါဘရာဇီးလ်နိုင်ငံတောင်ဘက်ပေါ်တိုအယ်လီဂရီမြို့ကတက်ကြီးဘိုးဘွားယူမှာလူကတ်စ်ကနေထိုင်နေတာဖြစ်ပြီးကမ္ဘာတက်ကြီးဆုံးစုနဲ့အတူဘရာဇီးလ်နိုင်ငံရဲ့အသက်ကြီးဆုံးလူသားဖြစ်လဲသတ်မှတ်ခံခဲ့ရပါတယ်။သူဟာလူသားသမိုင်းမှာ20ဦးမြောက်အသက်ကြီးဆုံးလူသားအဖြစ်လဲသတ်မှတ်ခံထားရပါတယ်ရှင
်။ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ဟာရှီမြို့မှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ဟာရှီဝဲဝင်အမေရိကန်ဟော်ကီပွဲတစ်ခုမှာမွေးပွားအယုတ်တက်ဒီဘဲဝဲဝင်ယုတ်တွေခွေးယုတ်တွေကြောင်ယုတ်တွေကိုဟော်ကီကွင်းထဲပစ်ထည့်ခဲ့ကြပါတယ်ဟော်ကီပြိုင်ပွဲမှာပထမဦးဆုံးဂိုးသွင်းပြီးကွင်းထဲကိုမွေးပွားယုတ်တွေပစ်ထည့်ရတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်ဒီနှစ်မှာတော့အဖွင့်ဂိုးသွင်းခဲ့တဲ့အင်ရှင်ဝဲဝင်အသင်းရှေတန်းအားကစားသမားမိုက်ဆာကာဘိုဆာကဂုံပြူဝဲဝင်ယုတ်တွေရခဲ့တာဖြစ်ပြီးစုစုပေါင်းမွေးပွားအယုတ်3,200ကျော်ကိုရခဲ့ပါတယ်ဒါဟာ2024ခုနှစ်ကတင်ထားတဲ့စံချိန်9,400ကျော်ကိုချိုးသွားနိုင်ခဲ့တာပါဒီအယုတ်တွေကိုဒေသခံပရာဟိတအဖွဲ့35ခုကျော်ကိုလှူဒန်းမှာဖြစ်ပါတယ်။အဲ့ဒီနေ့ကပွဲမှာလက်မှတ်တွေအကုန်ရောင်းခဲ့ရပြီးပရိသတ် 1,500 ကျော်ရှိမှအိန်ရှင်ဝဲဝင်အသင်းက5ဂိုးတကိုးနဲ့အနိုင်ရသွားပါတယ်ခင်ဗျာ
။ဖြိုရဲ့ရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့သတင်းချစ်ချုပ်ကိုပြောပြပါအောင်မယ်။ဟာမတ်ဖွဲ့ပန်းထားတဲ့ဒဇာငံတွေလွတ်မြောက်ရေးပါဝင်အစ်ရှင်တဲ့ခါစားကြအပြည့်ရသဘောတူညီချက်တရရပ်ပိုက်တွင်ထွက်လာနိုင်တဲ့လက္ခဏာတွေကိုမြင်နေရပါပြီ။အစ်ရှင်ထိတ်တန်းအစ်စ်လုံးကျော်ကြီးကိုစလဲဖွဲ့တစ်ဖွဲ့ဟာကာတာ၊အီဂျစ်၊အမေရိကန်တောင်ပိုင်းရှိသူတွေနဲ့စကားပြောမှုကာတာနိုင်ငံကိုရောက်ရှိနေပြီလို့အစ်ရှင်ဝန်ကြီးချုပ်ယုံပြောခွင့်ရတဲ့သူကပြောကြပါတယ်။အမေရိကန်နိုင်ငံမှာတော့ရွေးကောက်ပွဲရလဒ်ကိုလှန်ပစ်ဖို့ကြိုးစားခဲ့တဲ့2021ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းခဲ့တဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်သူတွေကိုလွန်ကျင်းခွင့်ပေးဖို့မသိတော့ဘူးလို့ရွေးကောက်ခံဒုတိယတပ်ပလဂျယ်ရီဖန့်စ်ကပြောလိုက်ပါတယ်။ငင်းချစွာစာတပ်ပြသူတွေကိုလွန်ကျင်းခွင့်ပေးသင့်ပေမဲ့အဲ့ဒီတွေကအကြမ်းဖက်မှုတွေမှာပါဝင်ကျူးလွန်တာရှိရင်တော့လွန်ကျင်းခွင့်ပေးလို့မရပါဘူးလို့ဂျယ်ရီဖန့်စ်က Fox ရင်းဌာနနဲ့တွေ့ဆုံမင်းများကမှပြောခဲ့တာပါ။အမေရိကန်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာတော့လောင်ကျွမ်းနေတဲ့တော်မီဟာနေတိုင်းတော့မြင့်လာတာကြောင့်လာမယ့်ရက်တွေမှာဆိုပိုပြီးဆိုလာနိုင်တယ်လို့အမေရိကအရေးပေါ်စီမံခန့်ခွဲဌာနထိတ်တန်းတာဝန်ရှိသူတို့ကတီးပြလိုက်ပါတယ်။လေပြင်းကပိုပြီးပြင်းထန်လာပြီးအန္တရာယ်ဖြစ်လာဖို့ရှိနေတယ်လို့ FEMA ပြည်တော်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနမှအုပ်ချုပ်ရေးမှူးက CNN ရုံးသံမင်းများကမှပြောဆိုခဲ့တာပါ။ခုတော့စီစဉ်ကိုဆုံးသက်ပြစီခင်ဗျာ။ဒီနေ့မနေ့စီစဉ်ထုတ်လို့ရေးမှူးကနားလာမှာ Tolong ada sesi ni go VOA internet sahaja na bami.voanews.com ala. Rergu pasu nasi cishu naik mana. VOA go nasi jadi dua tu cishu tempane. Memang biru biru alam begin cama jadi tualan lala tapi lala lepas cangcak jesse emet itu pemet pamanan jawab sesuatu dalam lepas. Jangan terbang terbang.